လွန်ခဲ့တဲ့ခုနှစ်နှစ်နီးပါးကအီရန်နိုင်ငံမှာထူးထူးခြားခြားပျောက်သွားခဲ့တဲ့အမေရိကန်အမျိုးသားဟာအမေရိကန်ဘူထောက်လှမ်းရေးအေဂျင်စီ CIA အတွက်လှုပ်ဝက်ထောက်လှမ်းရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်တယ်လို့အမေရိကန်သတင်းဌာနကြီးတစ်ခုကသတင်းထုတ်ပြန်လိုက်ပါတယ်။နိုင်ငံရဲ့ခြားလုပ်ငန်းခွင်တွေမှာပါဝင်လုပ်ကိုင်ခွင့်မရှိတဲ့ CIA ကတုံ့သက်သူပညာရှင်တွေအတွက်အငြင်းစား FBI ဝန်ထမ်းတဦးဖြစ်တဲ့ Robert Levinson ကထောက်လှမ်းရေးအချက်အလက်တွေကိုရှာဖွေစုဆောင်းပေးနေတယ်လို့ AP နဲ့ Washington Post သတင်းတွေကဖော်ပြခဲ့တာပါ။2009မတ်လတုန်းကဒီအီရန်နိုင်ငံကခစ်ဂျွန်းကိုအလဲသွားတော့မှမစ္စတာလေဗစ်ဆင်ပျောက်သွားခဲ့တာပါသူမိသားစုနဲ့အမေရိကန်အစိုးရအရာရှိတွေကတော့အဲ့ဒီခရီးဟာသူကိုယ်ပိုင်လုပ်ငန်းနဲ့သွားခဲ့တဲ့ခရီးလို့ပြောခဲ့တာပါမစ္စတာလေဗစ်ဆင်ဘယ်မှာရှိနေသလဲဆိုတာနဲ့ပတ်သက်လို့ပြီးခဲ့တဲ့စက်တင်ဘာလတုန်းကဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့အီရန်သမ္မတဟက်ဆန်ရိုဟာနီတို့ဒီ15မိနစ်ကြာဖုန်းနဲ့စကားပြောစဉ်အတွင်းမှာသမ္မတအိုဘားမားကမေးမြန်းခဲ့တဲ့အကြောင်းအင်မီရောကတောက်ချာနေကသတင်းထုတ်ပြန်ပြောဆိုပါတယ်ဒါပေမဲ့လို့အင်ပီရောပြောခွင့်ရသူဂျေးကာနီကတော့အမေရိကန်ဘက်ကနောက်ဆုံးရခဲ့တဲ့သတင်းဟာမစ္စတာလေဗင်ဆင်အနောက်တောင်အာရှကတနေရာမှာရှိနေတယ်ဆိုတဲ့ဒီ2017ခုနှစ်ကရခဲ့တဲ့အစင်ကစားဖြစ်တယ်လို့ပြောပါတယ်။သူပြောက်သွားတဲ့အချိန်မှာမစ္စတာလေဗင်ဆင်ဟာအမေရိကန်အစိုးရဝန်ထမ်းတဦးမဟုတ်ဘူးလို့လည်းဆိုပြီးတော့မစ္စတာလေဗင်ဆင် CIA အထက်အလုပ်လုပ်နေတယ်ဆိုတာဟုတ်မဟုတ်အပါအဝင်အသေးစိတ်သတင်းအချက်အလက်တွေနဲ့ပတ်သက်လို့မှတ်ချက်ပေးဖို့ကိုတော့ပြောခွင့်ရသူကညင်ဆန်ခဲ့ပါတယ်။AP နဲ့ Washington Post သတင်းဌာနတွေကတော့ Mr. Levinson ဟာ1980ခုနှစ်ကဒီအမေရိကန်ပြည်ထောင်စုမှာအီရန်တပ်တမန်တဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလို့ရှိနေတဲ့ဒီအီရန်ခေါင်းဆောင်တွေနဲ့လည်းနီးစပ်တဲ့ Dawit Salahuddin ထံကနေထောက်လှမ်းရေးအချက်အလက်တွေရယူဖို့အတွက်အီရန်နိုင်ငံကိုသွားခဲ့တာလို့ဖော်ပြထားပါတယ်ရှင်